ဇန်နဝါရီလ29ရက်စနေနေ့ကရန်ကုန်မြို့သူဝနလူငယ်လေးကြီးရဲ့စခန်းမှာကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ပင်လုံးကျိုးအစိုးထောက်ခံပွဲကတည်ရွတ်ဖို့တင်ဆက်မှုတချို့ကိုတပ်မတော်ကကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးစီးကျင်းပခဲ့တဲ့ပွဲမှာအခမ်းအနားကျင်းပရေးလုပ်ငန်းကော်မတီဝင်ဦးမင်းကိုနိုင်ပြောကြားခဲ့တဲ့ကလေးဆက်သားအသုံးပြုခြင်းဆရာဟောပြောချက်အပါအဝင်တရုတ်ဖို့ပြသမှုတချို့ဟာတက်မတော်နဲ့လက်နက်ကင်အဖွဲ့အစည်းတွေကြားထာဝရငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်တက်မတော်ရဲ့ဂုံတိုက်ခါနဲ့ပုံရိပ်ကိုထိခိုက်နစ်နာစေတယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ငြိမ်းချမ်းရေးတရုတ်ဖို့အစီအစဉ်မှာဒီစစ်စင်းရောင်ယူနီဖောင်းဝတ်ဆင်ထားသူတွေကကလေးငယ်တွေကိုတနက်ချိန်ရွယ်ထားတဲ့ပြကွက်ကိုဖန်တီးတရုတ်ဖို့ထားတာနဲ့ပတ်သက်လို့လဲတက်မတော်အနေနဲ့ပြည်သူလူထုအပေါ်လက်နက်နဲ့ချိန်ချောက်အနိုင်ကျင့်ခြင်းအထိတ်တလန့်ဖြစ်စေခြင်းစတဲ့လုပ်ရက်တွေကိုလှုပ်ဆောင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကိုကြိုးစိုးထောက်ခံပွဲပြုလုပ်ရတဲ့ရည်ရွယ်ချက်နဲ့အစီအစဉ်တွေဟာအပြုသဘောဆောင်ဖြောပြမှုတွေဖြစ်ပေမဲ့လည်းတချို့အစီအစဉ်ပါတင်ဆက်မှုတွေကတော့ထာဝရငြိမ်းချမ်းရေးရရှိဖို့အတွက်ကြိုးပမ်းမှုတွေကိုထိခိုက်စေတဲ့အပြင်ဦးမင်းကိုနိုင်ရဲ့ဟောပြောချက်ဟာလည်းကလေးစစ်သားတုံးဆွဲမှုနဲ့ပတ်သက်လို့မှားရွေးမတိနားမလည်ပဲပြောခဲ့တာဖြစ်တယ်လို့ဖြစ်တဲ့အတွက်တမတော်အနေနဲ့ပြင်းထန်စွာကန့်ကွက်ရှုံချတယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်ရှင်